Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရ2016ခုနှစ်မတ်လ18ရက်တောက်ကြနေညနေခင်း6နာရီခွဲနေ9နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မအနန်းလောပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူသိဆက်သွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုကိုအောင်နဲ့ကျွန်တော်ကြော်ကြော်သိင်းကြည့်ညမှာပါမြောက်ကိုရီးယားကဒီကနေ့နောက်ထပ်ပဲ့ထိန်တုံးကြည်တစဉ်ပြစ်လို့ဆန်းသက်ပါတယ်သမရဥပမဟာလာမဲတနင်္ဂနွေနေ့ကြာရင်ကွန်မြူနစ်ကျူဘာနိုင်ငံခီးစဉ်စတင်ပါမယ်။ပါကစ္စတန်သမရဟောင်းဘူဂျူဂျီဟောင်းပါဗစ်မူရှာရက်နိုင်ငံကနေထွက်ခွာခွင့်ရသွားပါပြီ။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။အယက်သားသမရတေဦးထင်ကျော်ကနေအဆိုပြုထားတဲ့အစိုးရတဲ့ဖွဲ့စည်းပုံနဲ့ပတ်သက်လို့လွတ်တော်ရင်ဒီကနေ့ဆွေးနွေးခဲ့တဲ့သတင်းမှကြားမှာတော့
ပေါင်းဆက်ဖွဲ့စည်းတဲ့အတွက်လုပ်ငန်းများကိုဆောင်ရွက်တဲ့နေရာမှာထိရောက်ချင်းနဲ့စွမ်းဆောင်ရည်မြင်မာခြင်းလုပ်ငန်းကောင်ထဲပေါ်ဆောင်ရွက်ချင်း
NLD ပါတီကအမျိုးရာလွတ်တော်ကိုစလဲဒေါက်တာအောင်သူပါရှင်အပြည့်စုံကိုတော့မကြာခင်ကြားရမှာပါ။ဒါအပြင်တအောင်းပလောင်တပ်ဖွဲ့တွေကိုထိုးစစ်ဆင်ရမှာရှမ်းပြည်နယ်ရင်းကအရက်သားတွေကိုအစိုးရစစ်တပ်ကပြစ်မှတ်ထားတိုက်ခိုက်နေတယ်ဆိုတော့တအောင်းကျောင်းသားလူငယ်အဖွဲ့ကပြောဆိုတဲ့သတင်းနဲ့နိုင်ငံတကာသတင်းဆောင်မတွေမှာတော့နေပေါင်း90လောက်အတွင်းကျူဘာကိုပထမဆုံးသွားရောက်မဲ့အမေရိကန်သမ္မတဥပမာရဲ့ခီးစဉ်တွေအပြင်ကျူဘာမှာအမေရိကန်ကုမ္ပဏီတချို့စီးပွားရေးလုပ်ဖို့ကြိုးပမ်းလာတဲ့သတင်းတွေကိုကြားဖို့ရှိပါတယ်ခုရင်ဆုံးတော့တောက်ကြနေနောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်။မြောက်ကိုရီးယားနိုင်ငံကနောက်ထပ်ပဲ့ထိန်ဒုံးကျည်တစ်စင်းကိုဒီကနေ့ထပ်ပြီးပြစ်လွှတ်လိုက်တာဟာကိုရီးယားကျွန်းဆွယ်ငင်းချိုင်းနဲ့လုံခြုံရေးကိုချိန်ချောက်တဲ့လုပ်ရဖြစ်တယ်လို့ပြောပြီးတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြစ်တင်ရှုတ်ချလိုက်ပါတယ
်။ Uri Kunun Chegon Bukhan의 핵 미사일 개발 진척 상황을 엄중하게 인식하고 있습니다.
နော်ကိုရီးယားရဲ့မကြာသေးခင်ကနျူကလ িয়ার ဒုံးကျည်ထုတ်လုပ်ရေးဆိုင်ရာတိုးတက်မှုအခြေအနေကိုကျွန်တော်တို့စစ်ဘက်ကသတိပြုမိပါတယ်။အခုဒီချိန်ဒုံးကျည်ပြစ်လွတ်တာဟာကုလသမဂ္ဂလူညိုရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုဒိုက်ရိုက်တိုက်ခိုက်လိုက်တာဖြစ်ပြီးကိုရီးယားကျွန်းဆွယ်ငင်းချမ်းရေးနဲ့ဘေကင်းလူညိုရေးကိုအပြင်းအထန်ချိန်ချောက်လိုက်တာပါ။ကိုရီးယားသမ္မတနိုင်ငံရဲ့လူညိုရေးကိုချိန်ချောက်တဲ့မြောက်ကိုရီးယားရဲ့ဘယ်လိုရန်စမှုမျိုးကိုမဆိုကာကွယ်ဖို့ကျွန်တော်တို့စစ်ဘက်ဟာအသင့်အနေအထားအပြည့်အဝရှိနေပါတယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနပြောခွင့်ရမွန်ဆန်ဂျွန်းကပြောပါတယ်။မြောက်ကိုရီးယားပေါ်အမေရိကန်ပြည်ထောင်စုကနောက်ထပ်တံခါးရေးယူမှုတွေချမှတ်လိုက်အပြီးရပိုင်းအတွင်းမှာပဲမြောက်ကိုရီးယားကဒုံးကျည်ပြစ်လို့ဆန်သက်တာပါ။ဇန်နဝါရီလ6ရက်နေ့မှာမြောက်ကိုရီးယားက၄ချိန်မြောက်နျူကလ িয়ার ဆန်သက်မှုလုပ်ခဲ့တယ်လို့နောက်တစ်လအကြာမှာတာဝဲပြစ်ဒုံးပြန်တစုံကိုပြစ်လွှတ်ခဲ့တာကြောင့်နှစ်ပိုင်းကွဲနေတဲ့ကိုရီးယားကျွန်းဆွယ်မှာစစ်ရေးတင်းမာမှုမြင့်မားနေတာပါ။တာဝဲပြစ်ဒုံးပြန်ပြစ်လွှတ်တာဟာတာဝဲပြစ်ပဲ့ထိန်ဒုံးကျည်ဆန်သက်တာကိုဖုံးကွယ်လှုပ်ဆောင်တာလို့အများကမြင်ကြပါတယ်။
ဥရောပကိုရွှေ့ပြောင်းဝင်ရောက်နေသူတွေအရေးဟာတူရကီနဲ့ဥရောပသမဂ္ဂ EU ကြားအမျက်ထုတ်ဆရာကိစ္စတခုမဟုတ်ပဲလူသားတွေပေါ်တံမိုးထားမှုနဲ့သက်ဆိုင်လာတာဖြစ်တယ်လို့တူရကီဝန်ကြီးချုပ်အာမတ်ဒါဗူတိုဂလူကပြောပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုရောက်ရှိနေတဲ့ဒီသိမ်းနဲ့ချီတဲ့ဒုက္ခသည်တွေကိုတူရကီနိုင်ငံစီပြောင်းရွှေ့ပေးဖို့သဘောတူညီချက်မူကြမ်းတရားနဲ့ပတ်သက်ပြီး EU ခေါင်းဆောင်တွေနဲ့ Belgian နိုင်ငံ Brussels မြို့ကတွေ့ဆုံဆွေးနွေးပွဲမှာတိုင်ခင်ဝန်ကြီးချုပ်အာမတ်ဒါဗူတိုဂလူကအခုလိုပြောကြားလိုက်တာပါ။လူခွေလှုပ်ရှားဆောင်ရွက်နေသူတွေကတော့အခုလိုဒုက္ခသည်တွေပြန်ပို့ဖို့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်နေကြပါတယ်ဒီကိစ္စပြလင်မယ်ဆိုရင်တော့တူရကီနိုင်ငံသားတွေအနေနဲ့ EU နိုင်ငံတွေအတွင်းဗီဇာမလိုပဲခရီးသွားလာနိုင်တဲ့အခွင့်အရေးပြင်တူရကီအနေနဲ့ EU အဖွဲ့ဝင်နိုင်ငံဖြစ်လာဖို့ပိုးပြီးတော့အလားအလာကောင်းလာမှာလည်းဖြစ်ပါတယ်တူရကီအစိုးရအနေနဲ့သူတို့နိုင်ငံပေါ်အတိမတ်ပြုဖို့ညှဉ်းဆန်နေတာကြောင့် Cyprus နိုင်ငံကတော့ဒီအစီအစဉ်ကိုကန့်ကွက်ပါတယ်ဒါပေမဲ့လည်း Cyprus ခေါင်းဆောင်တွေအနေနဲ့ဒီချက်နဲ့ပတ်သက်ပြီးတော့အလျှော့ပေးမဲ့ပုံတွေတွေ့ရတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။တူရကီ၊ Greece နဲ့ Italy နိုင်ငံတွေကိုတရားမဝင်လူမှောင်ခိုကူးပို့ဆောင်ပေးနေတဲ့သူတွေကိုနှိမ်နင်းဖို့ကိုတော့နှစ်ဖက်စလုံးကသဘောတူထားတာပါ။တရားဥပဒေစိုးမိုးမှုနဲ့လူသားတွေအနေနဲ့ဘေးဒုက္ခရင်ဆိုင်နေရတာတွေကိုအဆုံးသတ်နိုင်ဖို့တူရကီကနေ Greece နိုင်ငံကိုဝင်ရောက်လာတဲ့ရွှေပြောင်းဒုက္ခသည်တွေကိုတူရကီဘက်ကပြန်ပို့ဖို့အတွက် EU နဲ့တူရကီခေါင်းဆောင်တွေဆွေးနွေးနေကြတာဖြစ်ပါတယ်ခင်ဗျာ။
IS အစွန်ရောက်အဖွဲ့တွေအကြမ်းဖက်ဝါဒီလက်နက်ကင်အသစ်တွေစုဆောင်းပေးဖို့နဲ့ရန်ငွေရဖို့ကြိုးစားခဲ့တဲ့အမေရိကန်နိုင်ငံသားတူကိုထောင်ဒဏ်22နှစ်ခွဲချမှတ်လိုက်ပါတယ်။နယူးယောက်ပြည်နယ်ရိုချက်စတာမြို့ဖက်ဒရယ်တရားသူကြီးတူက Mufid FG ကိုကြာသပတေးနေ့မှာပြစ်ဒဏ်ချမှတ်လိုက်တာပါ။ FG ဟာ IS အဖွဲ့အတွက်လူသစ်စုဆောင်းပေးသူတွေထဲပထမဆုံးဖမ်းဆီးရမိသူဖြစ်တယ်လို့အစိုးရရှိနေတွေကပြောပါတယ်။2014ခုနှစ်က FBI သတင်းပေးနှစ်ဦးဆီးရီးယားကိုသွားပြီး IS အဖွဲ့ရဲ့ဝင်နိုင်အောင်လုပ်ပေးဖို့စူးစမ်းချိန်တွင်သူ့ကိုဖမ်းလိုက်တာဖြစ်ပါတယ်
အီရန်နိုင်ငံကြောတော့နောက်ခံပေးထားတဲ့ဟူဒီသဘုံတွေအပေါ်အာရဗ်နိုင်ငံတွေရဲ့လေကြောင်းစစ်ဆင်ရေးစတင်ပြီးတနှစ်အကြာမှာတော့ယေမန်နိုင်ငံကအဓိကမြေပြင်တိုက်ခိုက်မှုစစ်ဆင်ရေးတွေကိုရပ်ဆဲတော့မှာဖြစ်တယ်လို့ဆော်ဒီအာရေဗီယာနိုင်ငံကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းမဟာမိတ်တပ်တွေအနေနဲ့ယေမန်တပ်ဖွဲ့တွေကိုလေကြောင်းတိုက်ခိုက်မှုအကူအညီနဲ့ယေမန်စစ်တပ်ဖွဲ့စည်းရမှာအကူအညီပေးသွားမှာဖြစ်တယ်လို့ဆော်ဒီစစ်ဖက်ပြောခွင့်ရဗိုလ်မှူးကြီးအာမတ်အယ်အက်စရီက AP သတင်းဌာနကိုပြောပါတယ်။ယေမန်မျိုးတော်ဆနာကို2014ခုနှစ်မှာဟူတီတပုံတွေကဝင်ရောက်စီးနင်းခဲ့တာကြောင့်တမရအဗ်ဒူရာဘူးမန်ဆော်ဟာရီဟာဆော်ရီအာရေဗီယာကိုတင်ဆောင်ခဲ့ရပြီးတဲ့နောက်ပိုင်းတောင်ပိုင်းစိတ်ကမ်းမြို့အေဒင်ကိုပြန်လာနိုင်ခဲ့ပါတယ်။ဆော်ရီဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုအပါအဝင်ယေမန်နိုင်ငံကစစ်ပွဲတွေအတွင်းလူတွေထောင်ထဲချီတည်ဆုံးခဲ့တယ်လို့ဒီသတင်းပတ်အစောပိုင်းတုန်းကလေကြောင်းတိုက်ခိုက်မှုကြောင့်ဆနာအားမြို့အနောက်မြောက်ဘက်ကဈေးတစ်ခုမှာလူ119ယောက်တည်ဆုံးခဲ့ပါတယ်။အခုခါမှာယေမန်နိုင်ငံသားအများစုဟာအစားအစာနဲ့ဆေးဝါးအကြီးအကျယ်လိုအပ်နေတယ်လို့ကုလသမဂ္ဂကပြောဆိုပါတယ်ခင်ဗျာ။
ယေမန်ကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝေကနေတောက်ကြနေညနေဘက်သတင်းတွေကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်သမ္မတဘရက်အိုဘားမားဟာတနင်္လာနေ့မှာကျူဘာနိုင်ငံကိုသွားရောက်မှာဖြစ်ပြီးအမေရိကန်နိုင်ငံသားတွေကျူဘာနိုင်ငံကိုအလဲပတ်သွားဖို့ပိုလွယ်ကူသွားစေမယ့်စီကံသတ်မှတ်ချက်ပြုပြင်ပြောင်းလဲရေးအသစ်တွေချမှတ်ဖို့အစဉ်သင်းဖြစ်နေပြီလို့အမေရိကန်အမျိုးသားလူညုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဆူဇန်ရိုက်စ်ကပြောပါတယ
် We believe that engagement including greater trade travel and ties between Americans and Cubans is the best way
ပိုဘီတီမာရဲ့ကုံသွဲရေးခီးတော်လာရင်းနဲ့အမေရိကန်နဲ့ကျူဘာနိုင်ငံသားတွေကြားဆက်ဆံရေးတွေအပါအဝင်ထိတွေ့ဆက်ဆံတာဟာအခွင့်အလမ်းတွေကိုဖန်တီးတာမှာအထောက်အကူဖြစ်စေဖို့နဲ့ကျူဘာလူထုအတွက်တိုးတက်မှုဖြစ်လာစေဖို့အကောင်းဆုံးနည်းလမ်းဖြစ်မယ်လို့ယုံကြည်တဲ့အကြောင်းဒါကြောင့်လဲသမရခီးစင်ရဲ့ဒစီတစ်ပိုင်းအနေနဲ့ကျူဘာလူထုရဲ့လူဝင်ဆန္ဒတွေကိုထင်အပ်ပြောဆိုမဲ့လူခွင့်ရေးလှူရှားသူတွေအပါအဝင်အရက်ဖက်လူမှုအဖွဲ့အစည်းတွေကခေါင်းဆောင်တွေနဲ့သမရအိုဘားမားတွေ့ဆုံပါမယ်လို့ဆူဇန်ရိုက်စ်ကပြောပါတယ်သမရအိုဘားမားရဲ့ခုခီးစဉ်ပေါ်ကျူဘာနိုင်ငံနဲ့ဆက်ဆံရေးပြန်ကောင်းလာစေမယ့်တမိုင်းဝင်အခွင့်အရေးတစ်ခုအဖြစ်အများအပြားကမျှော်လင့်ထားတာပါအမေရိကန်ကွန်ဂရက်လွှတ်တော်အမတ်တွေကြားမှာတွန့်ဆုတ်တာတွေရှိတဲ့ကြားကပဲကွန်မြူနစ်ကျူဘာနိုင်ငံနဲ့စီးပွားရေးနဲ့တန်တမာရေးဆက်ဆံမှုတွေပြန်ထူထောင်ဖို့သမရအိုဘားမားကတွန်းတွန်းတိုက်တိုက်လုပ်ခဲ့တာပါဟာဗနာမြို့ကအမျိုးသမီးအီလီယန်နာယာဇာကသမရအိုဘားမားသူ့ရဲ့အိမ်ကိုလာလည်ဖို့ဖိတ်ကြားတာကိုခီးစဉ်မစခင်မှာကတည်းကသမရအိုဘားမားကလက်ခံထားပါတယ်အမေရိကန်ပြည်တော်စုကနေကျူဘာနိုင်ငံစီနှစ်ပေါင်း90ကျော်တွင်ပထမဆုံးတိုက်ရိုက်စာအဆက်အသွယ်လုပ်ပြီးတော့သမ္မတကလက်ခံထားတာပါလက်ရှိအမေရိကန်သမ္မတတူအနေနဲ့နှစ်ပေါင်း90နီးပါးအတွင်းကျူဘာနိုင်ငံပထမဆုံးခီးစဉ်ဟာ3ရက်ကြာမှဖြစ်ပြီးကန့်ကွက်နေဆဲလွှတ်တော်အမတ်တို့အပါအဝင်ဒီမိုကရက်တစ်ရီပပ်ဘလီကန်ပါတီနှစ်ခုစလုံးကလွှတ်တော်အမတ်တွေအတူလိုက်ပါသွားကြမှာဖြစ်ပါတယ်
ကျူဘာဆိုရရဲ့စနစ်ကြဖိနှိပ်မှုတွေကိုရပ်ပစ်ဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားရဲ့ကျူဘာနိုင်ငံခီးစဉ်အတွင်းမှာဖိအားပေးဖို့ HRW လူအခွင့်အရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။လူအခွင့်အရေးကိစ္စနဲ့ပတ်သက်ပြီးတော့တိတိကျကျနဲ့ပြင်းပြင်းထန်ထန်ပြောဆိုဖို့လိုပြီးအဲ့လိုမှမဟုတ်ရင်တော့ရာစုနှစ်ဝက်ကြာဖိနှိပ်မှုခံခဲ့ရတဲ့ကျူဘာလူထုတွေအနေနဲ့သမ္မတအိုဘားမားရဲ့ခီးစဉ်အပေါ်ဘေ့စ်ဘောကစားတာနဲ့ဆက်ဆက်ပြီးတော့တိတာလောက်တဲ့ပုံမှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုဆိုင်ရာ HRW ညွှန်ကြားရေးမှူးဟိုဆေးမီဂေါVivan Ko ကပြောပါရယ်ကျူဘာသမ္မတရာဦးကက်စထရိုနဲ့အတူသမ္မတဥပမဟာဘေ့စ်ဘောကစားပွဲကိုတွားရောက်มาဖြစ်ပြီးကျူဘာအစိုးရခေါင်းဆောင်တွေကအတိုက်ခံတွေနဲ့ပါတွေ့ဆုံမှုစီစဉ်ထားပါရယ်ဒါအပြင်နိုင်ငံပိုင်ရုပ်မြင်သံကြားကနေတိုက်ရိုက်မင်ကွန်းပြောကြားမှာပါအမေရိကန်နဲ့ကျူဘာနိုင်ငံဆက်ဆံရေးအသစ်ပြန်လည်စတင်ခဲ့တဲ့2014ခုနှစ်ကစလို့ကျူဘာနိုင်ငံရဲ့လူခွင့်အခြေအနေဟာကြီးကြီးမားမားပြောင်းလဲမှုမရှိဘူးလို့ HRW ကပြောဆိုထားပါရယ်ခင်ဗျာ
ပါကစ္စတန်သမ္မတဟောင်းဘူဂျိုဂျီယောင်ပါဗစ်မူရှာရက်ဖာသူ့ကိုခရီးသွားလောက်ကင်ပိတ်ပင်ထားတာရုပ်သွင်းလိုက်ပြီးတဲ့နောက်တိုင်းပြည်ကနေပြည်ပခရီးထွက်သွားပါတယ်။သူဟာနိုင်ငံတော်ပုံကံမှုအပါအဝင်တခြားဆွဲချက်တွေနဲ့ရင်ဆိုင်နေရတာပါ။သမ္မတဟောင်းအပေါ်ခရီးသွားလောက်ကင်ပိတ်ပင်ထားတာကိုယူသိမ်းဖို့ပါကစ္စတန်တရားရုံးချုပ်ကဒီသတင်းမဲ့အစောပိုင်းမှာအစိုးရကိုအမိန့်ထုတ်လိုက်တာပါ။မစ္စတာမူရှာရက်ဖာဒီကနေ့အစောပိုင်းမှာဒူဘိုင်းနိုင်ငံကိုလေယာဉ်နဲ့ထွက်ခွာသွားပြီးသူဆိုအားဖြင့်ဆယ်စုနှစ်နဲ့ချီပြီးမကြမ်းမမာဖြစ်နေတာကိုစေကူတောင်းမှုခံယူဖို့အတွက်ပြည်ပကိုသွားမယ်လို့ကမန့်ထားပါတယ်။သူ့ဘော်ဆွဲချက်တွေအားလုံးကိုရင်ဆိုင်ဖို့ပါကစ္စတန်ကိုပြန်သွားမှာပါလို့သမရဟောင်းကအခိုင်အမာကတိပေးထားပါတယ်။ကျွန်တော်ဟာကွန်မန်ဒိုတဦးဖြစ်ပြီးအမိတိုင်းပြည်ကိုကျွန်တော်ချစ်ပါတယ်။တရင်ပတ်အနေနဲ့ဒါမှမဟုတ်လာပိုင်းအတွင်းကျွန်တော်ပြန်လာပါမယ်လို့ပါကစ္စတန်ထုတ်ဒေါန်သတင်းစာကိုသူကပြောထားပါတယ်။2013ခုနှစ်မှာရွေးကောက်ပွဲဝင်ဖို့နိုင်ငံကိုပြန်သွားခြင်းကလေးကမစ္စတာမူရှာရက်ဖာဆွဲချက်တွေနဲ့ရင်ဆိုင်နေရတာပါ။အဲဒီ2013ခုနှစ်မတ်လမှာပဲခရီးသွားလောက်ကင်ပိတ်ပင်ချက်ကိုသူ့ဘော်ချမှတ်ခဲ့တာဖြစ်ပါတယ်။
ဘာသာကူးမြောင်းမှုနဲ့လက်ထပ်ထိမြှောက်မှုကိုအကာအကွယ်ယူပြီးငယ်ရွယ်သူအမျိုးသမီးတွေကိုအတင်းအဓမ္မဖမ်းဆီးခေါ်ဆောင်မှုတွေရှိနေတယ်လို့ပါကစ္စတန်နိုင်ငံကဟိန္ဒူဘာသာဝင်တွေကပြောပါတယ်။ဟိန္ဒူအမျိုးသမီးတွေဟာမွတ်စလင်ဘာသာဝင်အဖြစ်နဲ့ကောသူတို့ကိုမတရားဖမ်းဆီးခေါ်ဆောင်သွားသူတွေရဲ့ဇနီးမယားအဖြစ်နဲ့ပါတရားရုံးမှာထွက်ဆိုရတယ်လို့ဆိုပါတယ်။အဲ့လိုတရားရုံးတင်စစ်ဆေးတဲ့အခါမှာလဲကာယကံရှင်တွေဒါမှမဟုတ်မိသားစုဝင်တွေအနေနဲ့အမှန်တိုင်းမထွက်ဆိုဖို့ချင်းချောက်မှုတွေလည်းရင်ဆိုင်နေရပါတယ်။ဒေတာရင်းဩဇာညောင်းတဲ့မွတ်စလင်အမျိုးသားတွေဟာအပြစ်ပေးခံရတာမျိုးမရှိပဲသူတို့စိတ်ကြိုက်အမျိုးသမီးတွေကိုအလိုမတူပဲဖမ်းဆီးခေါ်ဆောင်ပေါင်းသိနေနေတာကြောင့်ဆင်းရဲတဲ့ main clinic area အခက်ကြုံနေရတယ်လို့ဟိန္ဒူဘာသာရေးကောင်းဆောင်တွေကပြောပါတယ်။ဒါပေမဲ့လည်းပကတိအခြေအနေဟာပိုရှုပ်ထွေးတာကြောင့်အရေးယူဆောင်ရွက်ဖို့ခက်ခဲတယ်လို့ရဲအယားရှိတချို့ကပြောပါတယ်။မွတ်စလင်တွေဟာဘာသာကြားတွေကိုလက်ထပ်ခွင့်မရှိတာကြောင့်ဟိန္ဒူအမျိုးသမီးငယ်တွေဟာအစ္စလမ်ဘာသာဝင်အဖြစ်သွတ်သွင်းခံနေရတာပါ။အဲ့လိုဘာသာကူးပြောင်းခံရသူတွေထဲမှာအသက်မပြည့်သေးတဲ့သူတွေပါဝင်နေရတဲ့ပတ်သက်ပြီးအစ္စလမ်ဘာသာရေးဆရာတွေမှလည်းတာဝန်မကင်းဘူးလို့ပြောဆိုမှုတွေရှိနေပါတယ်ခင်ဗျာ
။မြောက်အတလန်ဒိစာချုပ်နေတူအဖွဲ့ဦးဆောင်တဲ့တပ်ဖွဲ့တွေရဲ့ရဟတ်ရင်တစ်စင်းဟာအာဖဂန်နစ္စတန်တောင်ပိုင်းမှာဒီကနေ့အရေးပေါ်ဆင်းသက်လာရပါတယ်။ဒါပေမဲ့ရဟတ်ရင်ပေါ်ပါသူအလုံးထိခိုက်ဒဏ်ရာရတာမရှိခဲ့ဘူးလို့အမေရိကန်စစ်ဖက်ပြောခွင့်ရသူကပြောပြီးတာလီဘန်တွေကတော့ရဟတ်ရင်ကိုသူတို့ပစ်ချလိုက်တာလို့ပြောတာကိုအမေရိကန်စစ်ဖက်ကပယ်ချပါတယ်။မဒီမငင်ဖြစ်နေတဲ့ဟယ်မန်ပြည်နယ်မှာအခုလိုရဟတ်ရင်အရေးပေါ်ဆင်းရတာပါ။အရီပြည်နယ်ရဲ့ခရိုင်14ခုဟာတာလီဘန်လက်နက်ကိုင်တွေရဲ့ထိန်းချုပ်မှုအောက်မှာရောက်နေပြီးမကြသေးခင်တရင်ဘက်တွေအတွင်းတိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့နေရာလည်းဖြစ်ပါတယ်။ရဟတ်ရင်ဖြစ်ရတဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတယ်လို့အမေရိကန်ကြီးတပ်ဗိုလ်မှူးကြီးမိုက်ကယ်လော့ဟွန်က VOA ကိုပြောပါတယ်။နာတာလီခရိုင်ရှာဝါမန်ဒါအရက်မှာအမေရိကန်စစ်ဖက်ရဟတ်ရင်တစ်စင်းကိုပစ်ချလိုက်ပြီးရဟတ်ရင်ပေါ်ပါအမေရိကန်စစ်သားအလုံးအဲ့ဒီနေရာမှာတင်သေဆုံးသွားတယ်လို့သတင်းတောက်တွေစီပို့တဲ့ထုတ်ပြန်ချက်တစ်ခုမှာတာလီဘန်ပြောခွင့်ရသူကပြောထားပါတယ်ခင်ဗျာ။
တောက်ကြနေညနေခင်းနောက်ဆုံးရသတင်းတွေကိုကိုကြကြောသိန်းနဲ့ကိုအောင်အောင်တို့ကပြောပြပေးသွားတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုဆက်လက်ပြီးကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်းပါးတွေကိုဆက်တိုက်တင်ပြပေးသွားမှာပါပြည်ထောင်စုလွတ်တော်ကနေရွေးချယ်တင်မြောက်လိုက်တဲ့အယက်သားသမရသည်ဦးထင်ကျော်ကနေအစိုးရဖွဲ့စည်းပုံလွတ်တော်ကိုအဆိုပြုတင်သွင်းရမှာဒီကနေ့လွတ်တော်မှာဒီအဆိုပြုချက်အပေါ်ဆွေးနွေးခဲ့ကြပါတယ်ရွေးချယ်ခံထားရတဲ့သမရဦးထင်ကျော်ကိုယ်တိုင်လည်းလွတ်တော်ကိုပထမဆုံးအကြိမ်တက်ရောက်နားထောင်ခဲ့ပြီးလာမယ့်တနင်္လာနေ့ကျရင်တော့လွတ်တော်မှာသူ့အဆိုပြုချက်အပေါ်ရှင်းလင်းဆွေးနွေးဖို့ရှိနေပါတယ်အဆိုပြုထားတဲ့အစိုးရသည့်ဖွဲ့စည်းပုံနဲ့ပတ်သက်လို့လွတ်တော်ရင်းဒီကနေ့ဆွေးနွေးခဲ့တာတွေကို VOA သတင်းထောက်မမေခါကအခုလိုသတင်းပေးပို့ထားပါတယ်
မနေ့ကနိုင်ငံတော်သမ္မတသစ်ကလာမယ့်အစိုးရသစ်လက်ထက်မှာဝန်ကြီးဌာန22ခုသာထရှိဖို့တင်ပြခဲ့တာကိုဒီကနေ့လွှတ်တော်မှာဆွေးနွေးသွားတာမှာလွှတ်တော်ကိုယ်စားလှယ်အများစုကဒီလိုဝန်ကြီးဌာနတွေပေါင်းစည်းတာကိုကြိုဆိုလိုက်ကြပါတယ်ဒီလိုဆွေးနွေးမှုမှာရှော့ချပေါင်းစည်းလိုက်တဲ့ဝန်ကြီးဌာနတွေမှာရှိနေတဲ့ဝန်ထမ်းတွေရဲ့အနာဂတ်ကိုသေချာစွာလွှတ်တော်မှာတင်ပြပေးဖို့လွှတ်တော်အမတ်အချုပ်ကတင်ပြတာတွေလည်းရှိခဲ့ပါတယ် NLD ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအောင်သူကတော့ဒီလိုဝန်ကြီးဌာနတွေပေါင်းစည်းလိုက်တာကြောင့်အသုံးစိတ်တွေရှော့ချလာနိုင်တယ်လို့အခုလိုတော်မှာတင်ပြခဲ့ပါတယ
်ပေါင်းဆက်ဖွဲ့စည်းတဲ့အတွက်လုပ်ငန်းများကိုဆောင်ရွက်တဲ့နေရာမှာထိရောက်ချင်းနဲ့စွမ်းဆောင်ရည်မြင်မာခြင်းလုပ်ငန်းအကောင်အထည်ဖော်ဆောင်ရွက်ခြင်းအတွက်ကြာမြင့်တဲ့အချိန်ကာလကိုရှော့ချနိုင်ခြင်းစတဲ့အကျိုးကျေးဇူးများကိုရရှိမှာဖြစ်ပါတယ်ရှော့ချခဲ့တဲ့ဝန်ကြီးဌာနမှာရှိတဲ့ယာရုများအတွက်အသုံးပြုနေတဲ့လစာစရိတ်အဆောင်ရောင်စရိတ်နဲ့အသုံးစရိတ်စတာတွေကိုရှော့ချနိုင်မှာဖြစ်ပြီးရင်းစည်ရိမ်များကိုအများပြည်သူအကျိုးအတွက်ပုံမူသုံးစွဲနိုင်မှာလဲဖြစ်ပါတယ်
။ဝန်ကြီးဌာနတွေရှော့ချတာမှာလုပ်ငန်းသဘောတက်ဆိုင်တဲ့ဝန်ကြီးဌာနအချင်းချင်းကိုတခုတည်းပေါင်းစည်းသွားမှာဖြစ်တာကြောင့်ဝန်ထမ်းအရေးအတွက်မလျှော့ချဘူးလို့လည်း NLD ပါတီကဗဟိုအလုံးမှုဆောင်ဦးထွန်းအဟင်ကပြောဆိုထားပါတယ်။
ဝန်ထမ်းတွေကတော့ပြုတ်ပြစ်ကြမရှိပါဘူး။ဒီသူဝန်ထမ်းတွေကကျွန်တော်တို့ကပဲဆိုရင်တချို့ဥစားရဲ့ဌာနမရှိတော့တဲ့ဆိုရင်ဌာနပြောင်းဖို့ကတော့လူမှပေါ့။သူ့ကြီးထားမယ်လို့ကျွန်တော်မကြားဘူးပေါ့။ဒါပေမဲ့ဟိုအရေးကြီးချက်ပြီးတော့ပြောလို့မရဘူ
း။ဒီလိုဝန်ကြီးဌာနတွေရှော့လိုက်တဲ့အတွက်ဌာနတစ်ခုချင်းစီအလိုက်ကုန်ကျတဲ့ငွေကြေးပိုင်းလည်းအတော်တက်တာသွားမှာပါ။လက်ရှိမှာဝန်ကြီးတဦးလစာ330ဒုဝန်ကြီးတဦးလစာ320ကိုနိုင်ငံတော်ကပေးနေရပြီးဝန်ကြီးဒုဝန်ကြီးတို့အတွက်ပေးနေရတဲ့အဆောင်အယောင်တွေဖြစ်တဲ့အိမ်ကားစတဲ့အခြားသောအဆောင်အယောင်တွေအတွက်လည်းနိုင်ငံတော်ကကြားခံနေရတဲ့ဈေးတွေလည်းရှိနေပါတယ်ဒီဈေးတွေဟာအတော်လေးကိုတက်တာသွားမှာပါလက်ရှိအစိုးရသက်လက်ထက်ထားရှိမဲ့ဝန်ကြီးဌာန20ခုမှာ18ခုကသမရသည့်ဦးထင်ကျော်ကခန့်အပ်မှာဖြစ်ပြီးကျန်3ခုဖြစ်တဲ့ကာကွယ်ရေးနယ်စပ်ရေးဝန်ကြီးဌာနနဲ့ပြည်ထရေးတို့ကဖွဲ့စည်းပုံအခြေခံဥပဒေအရကာကွယ်ရေးဦးစီးချုပ်ကခန့်အပ်သွားမှာဖြစ်ပါတယ်လာမယ့်တနင်္လာနေ့မှာဝင်ကြီးဌာနတွေရှော့ချပေါင်းစည်းလိုက်မှုအပေါ် သမရတဲ့ဦးထင်ကျော်ကလွှတ်တော်မှာရှင်းလင်းဆွေးနွေးသွားမှာဖြစ်ပါတယ်
ရွေးချယ်ကံသမ္မတဦးထင်ကျော်ဦးဆောင်မဲ့ဆိုရအဖွဲ့ရဲ့ဝန်ကြီးဌာနအရေးအတွက်စီရင်ထွက်လာပါပြီ။အခုအရေးအတွက်ထက်ဝန်ကြီးဌာနတွေရှော့ချထားတာကြောင့်အခုအစိုးရအဖွဲ့တွေမှာပါမဲ့အစိုးရအဖွဲ့ဝင်အရေးအတွက်ဟာအရင်ကရှိခဲ့တာတည်းပိုပြီးနှဲတော့မှာပါ။ဒီအစိုးရတဲ့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။UEF ဖုန်းနံပါတ်က12392382555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။မနက်ဖြန်ည9:00နာရီတိုက်ရိုက်လေးလိုင်းဆွေးနွေးခါမှာပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့ရှမ်းပြည်နယ်ရင်းကအရက်သားတွေကိုအစိုးရစစ်တပ်ကပြစ်မှတ်ထားတိုက်ခိုက်နေတယ်ဆိုတဲ့သတင်းတင်ပြပါမယ်။အစိုးရတက်မတော်အနေနဲ့မြန်မာအစိုးရနဲ့ NCA ခေါ်အပြစ်ရလက်မှတ်ရေးထိုးနိုင်ခြင်းမရှိတဲ့ TNLA ခေါ်တအောင်းပလောင်တပ်ဖွဲ့အပေါ်တိုက်ခိုက်နေရမှာရှမ်းပြည်နယ်ဒေသခံပြည်သူတွေအပေါ်ပြစ်မှတ်ထားဦးတည်တိုက်ခိုက်နေပြီးလူအခွင့်အရေးတွေကျူးလွန်နေတယ်လို့တအောင်းကျောင်းသားလူငယ်အဖွဲ့နဲ့တအောင်းအမျိုးသမီးအဖွဲ့တို့ကဒီကနေ့မှပူရဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်မြန်မာတပ်မတော်အနေနဲ့တိုက်ပွဲတွင်ကခြေရွာသားတွေပေါ်ဖမ်းဆီးရိုက်နှက်ပြီးတော့ရွာတွေမိရှို့တာတွေကျူးလွန်နေခဲ့တယ်လို့လည်းတအောင်းလူမှုအခြေပြုအဖွဲ့တွေကထောက်ပြနေကြပါတယ် VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကနေအခုလိုသတင်းပေးပို့ထားပါရရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်မြန်မာတပ်မတော်ကနေဒေသခံပြည်သူတွေပေါ်ပြစ်မှတ်ထားဥတီတိုက်ခိုက်နေပြီးလူခွေးရွေးတွေကျူးလွန်နေတဲ့ပေါ်တအောင်းကျောင်းသားလူငယ်အဖွဲ့နဲ့တအောင်းမျိုးသမီးအဖွဲ့တို့ကနေကန့်ကွက်ရှုတ်ချကြောင်းပူးတွဲသဘောထားကြေညာချက်ထုတ်ပြန်ခဲ့တာပါရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်မြန်မာတပ်မတော်ကနေ TNLA ခေါ်တောင်းပလောင်တပ်ဖွဲ့ကိုလိုက်လံရှင်းလင်းရေးလှုပ်ဆောင်ရမှာဒေသခံကြေးရွာသားတွေပေါ်မှာလူခွေရေးချိုးပေါက်မှုတွေကျူးလွန်နေတယ်လို့စစ်တမ်းကောက်ယူထားတဲ့တောင်းမျိုးသမီးဖွဲ့ရဲ့သွဲဖက်သွင်းမှုနဲ့တီတီပိုးကျင်ကခုလိုပြောပါတယ
်ခံနေနေတောင်းရင်ကြေးရွာမှာဖြစ်နေဖြစ်စဉ်ကတော့တပ်မတော်ကနေမှာဒီအပြစ်နဲ့ရွာသားအယောက်20ကိုဖမ်းသွားတယ်အမေရရခေါ်သွားလိုက်တယ်ခေါ်သွားပြီးမှဆက်လုံးဦးကတော့ပြန်လွတ်လာတယ်တောင်းတဲ့ရွာသားတွေလည်း14ဦးလောက်ပြန်ထည့်ပေးတယ်
ဖေဖော်ဝါရီလကနေမလာတိရှမ်းပြည်နယ်မြောက်ပိုင်းကိုခန့်ကြောင်မဲနန်းခမ်းတီရဘက်မှာမြမတမတော်ကနေရွာသားတရာခန့်ကိုဖမ်းဆီးခဲ့ပြီး၃ဦးကိုပြင်းထန်စွာညှဉ်းပန်းနှိပ်စက်ခဲ့တယ်လို့တိုက်ပွဲတွင်ရွာသား၃ဦးဟာလည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တီတီဘိုးကျင်ကပြောပါတယ်။ဒါအပြင်တိုက်ပွဲဖြစ်ပွားရာကျေးရွာတွေမှာအင်ချေလုံး၃၀နဲ့ဒိုလောင်ဆန်စပါးတွေကိုလည်းမိရှုဖျက်ဆီးခဲ့တယ်လို့သူကဆိုပါတယ်။မလာဆန်းကနေစပြီးတော့မြမတမတော်ကနေရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာအင်အားတိုးချဲ့လာပြီးနောက်ပိုင်းဒေသတွင်းလှုပ်ရှားနေတဲ့တအံပလောင်တပ်ဖွဲ့နဲ့တိုက်ပွဲတွေဆက်တိုက်ဆူဆူလို့ဖြစ်ပွားနေခဲ့ပါတယ်။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကိုခိုင်မြို့နယ်ထဲကထောင်ထဲချီတဲ့ငုံငန်းနဲ့ဂျရန်ကျေးရွာသားတွေဟာနမ်ဖက်ကာရွာဘက်မှာစစ်ပီးသိမ်းရှောင်နေရပါတယ်။ဒီစစ်ပီးဒုက္ခသည်တွေကိုတန်းကြောင်သားလူငယ်ဖွဲ့တန်းမျိုးသမီးဖွဲ့ဒေသခံလူမှုကူညီပေးရေးဖွဲ့တို့ကနေအကူအညီပေးဆောင်နေတယ်ဆိုပေမဲ့ရည်ရှိမှဆိုစိုးရိမ်စရာရှိနေတယ်လို့တီတီပိုးကျင်ကခုလိုဆက်ပြောပါတယ
်ဒီတစ်ပတ်အတွင်းကတော့ကျွန်တော်တို့ကဒီလိုကြိုးတိုက်ရိုက်တိုက်ရိုက်အတွက်ပြင်ဆင်မလို့ပေမဲ့လည်းဒီတိုက်ပွဲရဒီထက်အကြာသွားမယ်အကြံလိုမိရတည်ဘူးဆိုရင်ဒီလိုအတွက်အနိုင်ဆိုးရိမ်စရာရှိတယ်
မြန်မာတပ်မတော်ကလည်းရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာစစ်စင်ရွေးတွေတုံ့ပြန်လှုပ်ဆောင်လာတာဟာလက်ရှိအာဏာရ NLD မျိုးရာဒီမိုကရေစီဖွဲ့ချုပ်အစိုးရတက်ကိုအခက်သွေးစေအောင်ရှမ်းပြည်နယ်ဘက်မှာစစ်ပွဲတွေဖန်တီးနေတယ်လို့တောင်းပလောင်တပ်ဖွဲ့ရဲ့နိုင်ငံခြားရေးရာတာဝန်ခံတာပန်းလှကခုလိုပြောပါတယ်
ဒီပေါ်ရလာကိုသတိတော်အတိမတ်ပြည့်စုံမရဘူးသူအကြောင်းလေးကလာမှာဆက်ပြေးတဲ့တော်တော်ရှိတယ်အကြောင်းမလို့သင်ပြတဲ့ပိုင်းမှာစစ်ဆင်ရတဲ့နေရာမျိုးကိုဆက်လို့ရင်းနေရတယ
်မြမတမတော်အနေနဲ့မလာစန်းကနေခဏတိဒေရခန့်ပြည်သူတွေပေါ်ဖန်စီချုံလန်ခံရသူ89ဦးရိုက်နှက်နှိပ်စက်ခံရသူ9ဦးပေါ်တာဖန်စီခေါ်ဆောင်မှု33ဦးလူနေအိမ်မိရှုမှု20အိမ်လူနေအိမ်ဖုံးကြီးကြောင်ပစ္စည်းလူရက်မှု၄ရွာကြေးရွာတွင်ပြည့်ခတ်မှုကြောင်အပြစ်မဲ့ပြည်သူ၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လဲ DNL ဖွဲ့ကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကစစ်ရေးပဋိပက္ခဖြစ်ပွားရမှာဒေသခံရွာသားတွေပေါ်ဥတီတိုက်ခိုက်နေတဲ့လူရက်ကိုလက်မခံနိုင်ဘူးလို့တန်းမျိုးသမီးဖွဲ့ရသွဲဖက်သွင်းမှုနှင့်တီတီပူးကျင်ကအခုလိုပြောပါတယ
်အရက်သားကိုပဲဥတီဒီမှာအရက်သားတွေစမ်းနဲ့အောင်ဖန်ကြီးပေါ်ဆောင်ရက်နှက်တဲ့အာမျိုးတွေလည်းလုပ်တယ်ခိတ်ချတဲ့အာမျိုးတွေလည်းလုပ်တယ်အမကြီးတွေကိုကျေးရွာကိုဥတီဒီမှာပြစ်ခတ်တဲ့အာမျိုးတွေကတော့အင်းတန်းဒီလူလူသူ့အတွက်ရှင်းရင်းကြာဝမ်းနည်းစရာကျွန်တော်တို့ကဟိုတွေ့ရတာပေါ့နော
်တန်းကျောင်းသားလူငယ်ဖွဲ့နဲ့တန်းမျိုးသမီးဖွဲ့တို့အနေနဲ့မြမတမတော်ခန့်ဒီဖန်စီထားတဲ့ရွာသားတွေကိုအများဆုံးပြန်လှုပ်ပေးဖို့ညှင်းပန်းနှိပ်စက်ခံရသူတွေရဲ့နှိမ့်နာမှုကိုကုစားပေးဖို့နဲ့ Pemu culun tu dulu, yeju bebo. Tanya nanti dari mana? Memang tak mungkin kan? Seni atau cerita mana? Tosis seni muka yang tampil, tak suka bebo sahaja cerita itu. Malah sesiapa ni jasuan ni, jenya cerita topian tangsu kebarai kau.
Nengko emasin, kurang nengar kaderin wepele peya ama. Tening rene ma, temra Obama cuba nengang utabu sisi nabi. Cuba Amerika, nengang sesanya pemain piala turang birenau. Pertama song tayang metamaiwin kizin pietam tabare. Ngasa ngane ejama cuba Amerika, nengang sesanya pemain piala turang kerapipi. Temra Obama garo nipang kuzel outuin. Cuba gu pertama song tayang met Amerika temra pipare. Kizin tuin cuba pidurigo tuin songmi. Tuye anaga mian cedrigo temra Obama piala piama pide ejang. Emiro tuin tau Mary Alice ya tuin pebo cegoro kuting tayu gatim ya tabare.
Tetapi Obama yang kini ini betul lu, hafana juga sama, tadi sabtu lalu cengilu, ini roga dua-dua biasa barulah. Si ekye zaman tenangnya, Amerika ni cuba, pikir le sila gama, tetapi sesang ye dia wujud miro turang gelawa. Tetapi Obama ga kulu biasa.
Diplomacy, including having the courage to turn.
Ayinga maam ingere muara ligo piambi, samya nate punan ye ma, tetapi ye ya cuba muro, jaya ye loya me sura tadi nele.
เราสังเกตว่าทีนี้เนี่ยจูบาปีดูเรนเนี่ยที่ด้วยสั้นๆเองการนั้นที่คู่ก็จะน่ารู้สัตย์ในไหนท่าว่าจูบาเนี่ยบอกยังไงแต่มาถ่ายกูต้องยังไงยืนเนี่ยตัวละกูเองแก่นั่นดีกูอเมริกันปีรังจูเบก้าชอบไปท่าว่าเลยจูบาปีดูเรนเนี่ยที่ด้วยนั้นยืนนิรันดร์ปูบีรอชานในเมลูเลยแต่เราอุบามาก็มีเรื่องท่าว่าคือตัวเองจะคิดจะมาแต่เราอุบามาเนี่ยมีด้าจูเล่บ่าวมี
What I think they understand. Is that the Cuban people need to be in the driver's seat for the
same. Jinong Minalao, Chini Rui Toda Lao Sui, Juba Pidurega, Tika Jare Suramu, American Soya Baga, Nale, Lakan Tavare, Juba Piduri Nene, Sepi Agang Lare, Tunanga, Siwa Longanuima, Pawingwin Yalame, Ladu, Nanga Imale, Lululala, Pawingwin Yabu, Lure Suraba.
Juba Daikan Rinet, the Mara Ubama Dresome, Sisinguro, Juba Suyaga, Kangwe Tavare. Tapi tembaga Obama kalau tu biang tu melu biar balik. Tapi cina mah kisah ni tiga season cukup je. Cuba ciduriku, tanya itu sungsu kabel boleh tembaga Obama season tabale. Pihak le tiga najengere pihak ciduriku biang biang biar ye. Pemu kamon le naga dua sisi bari luden le surau cahaya melu subale. Tapi le cuba boh cahaya dale ngade ngane jape itu ye umuriku yudah ye mah. Tiga lusa online me. Republican miazu usau ni le. American Congress lo dogaro, tembaga Obama yang biasa cerita itu lemahkan dewau. American yang cuba nengen je mua dari sebi awmian season tarai dan lu samu soye tembaga Obama ni ne parti jinnya selongye takhamu luar bale. Tajang le dikisah mah Republican madu guyo Democrat madu guyo tu ne di kau doa gelapa. American tengah doa Obama kat hujite William Little Grandel ga aku lu tonda bale.
He has to show that it brings results.
ဒီလိုလုပ်တဲ့အတွက်ရလဒ်တီထွက်လာတဲ့ဆိုတာသမရဥပမာပြပါလိမ့်မယ်။ကုသရန်ရောင်းဝယ်ရေးတဏမန်ရေးနှစ်ပေမှာရလဒ်တီထွက်လာတဲ့ဆိုတာပြမှာပါ။ဒီတော့နောက်တက်လာမဲ့သမရဘသူပဲဖြစ်ဖြစ်ကျူပါနဲ့ပတ်သက်လို့သမရဥပမာလုတ်ခဲ့တာတွေပြန်ကြည့်ပြီးဒါဟာမြို့သားရေးအကျိုးစီးပွားအတွက်မန္တကယ်အလုပ်ဖြစ်ခဲ့တဲ့ဆိုတာကိုပြောလာပါလိမ့်မယ်။သမရအင်ဂျီရောကတော့သမရဥပမာရဲ့က
ါးမှာစီးပွားရေးလုပ်ဖို့အမေရိကန်ကုမ္ပဏီတချို့စတင်ကြိုးပမ်းလာတဲ့သတင်းတင်ပြပါမယ်။အမေရိကန်အစိုးရနဲ့ကျူဘာအစိုးရကြားဆက်ဆံရေးပုံမှန်ပြန်ဖြစ်မဲ့အခြေလာတွေစတင်နေချိန်မှာပဲအမေရိကန်ကုမ္ပဏီတချို့ကကျူဘာနိုင်ငံထဲမှာစီးပွားရေးလုပ်ဖို့စတင်ကြိုးစားနေကြပါပြီ။ဒါပေမဲ့နှစ်ပေါင်းများစွာအမေရိကန်အစိုးရရဲ့စီးပွားရေးပိတ်ဆို့မှုတန်ခတ်မှုခံထားရတဲ့ကျူဘာနိုင်ငံမှာစီးပွားရေးလုပ်နိုင်ဖို့အတွက်ဘျူရိုကရေစီအခက်အခဲတွေကိုကြောလွားကြရအောင်မှဖြစ်ပါတယ်။အမေရိကန်စီးပွားရေးလုပ်ငန်းတွေကျူဘာမှာယင်းနေ့မြုံနာမှုမလုပ်ရလို့တားမြစ်ထားတဲ့အမေရိကန်ရဲ့ကန့်သတ်ချက်တချို့ကိုမကြာခင်ကရှော့ပေါက်ပေးခဲ့ပေမဲ့လည်းကျူဘာမှာစီးပွားရေးတွားလုပ်ခြင်းနဲ့အမေရိကန်ကုမ္ပဏီတွေတွေ့ကြုံနေရဆဲအခက်အခဲတွေကို VOA သတင်းထောက် Jim Rado ကသတင်းပေးပို့ထားပါတယ်။မဆုမျက်မှောက်ကတင်ပြထားပါတယ်ရှင်။ Wayne Software Engineer ကြီးနှစ်ယောက်ဖြစ်တဲ့ Horace Clements နဲ့ Saul Barrender တို့ကအခုလိုလဲထွန်းဆက်မျိုးတွေကိုကျူဘားနိုင်ငံထဲမှာတက်ဆင်ထုတ်လုပ်နိုင်မှုမျှော်လင့်နေကြပါတယ်။ဧကတရာလောက်ကျဲတဲ့ကျူဘားလဲမျိုးတွေနဲ့သင့်တော်အောင်လို့ဈေးသက်သာပြီးရိုးရှင်းတဲ့လဲထွန်းဆက်တွေကိုသူတို့ကဒီဇိုင်းထွင်ထားတာပါ။ကျူဘားမှာဆက်ယုံသွားဖွင့်နိုင်ရင်နှစ်နိုင်ငံလုံးအတွက်အကျိုးရှိတယ်လို့ကျူဘားနယ်ဘွား Barrender ကရှင်းပြပါတယ်
။ We are ready to go and we have gotten the green light but
ကျွန်တော်ဘက်ကသွားလို့ဖို့အစဉ်စဉ်ဖြစ်နေပြီလုတ်ခွင့်လည်းရထားပြီဒါပေမဲ့စားစားလန်ကိစ္စတွေအစဉ်စဉ်ဖျားရတဲ့ကျိုးနေစနစ်တွေအသေးစိတ်ကိစ္စလေးတွေအတွက်ဘက်ပေါင်းစုံကခွင့်ပြုချက်မျိုးစုံလိုနေသေးတယ်ဗ
ျကျူဘားမှာဆင်မဲ့သူတို့လက်ထွန်ဆက်တွေအတွက် spare parts အပိုပစ္စည်းတွေကိုရနိုင်မဲ့နေရာတွေကျူဘားမှာအများကြီးရှိတယ်လို့ဆိုပါတယ်အဲဒါကြောင့်ထုတ်လုပ်စရိတ်သိပ်များမှာမဟုတ်တဲ့အတွက်လက်သမားတွေအနေနဲ့လည်းဈေးသက်သက်သာသာနဲ့ဝယ်နိုင်မှာဖြစ်တယ်လို့သူတို့ကုမ္ပဏီအတွက်အောင်မြင်ဖို့အခွင့်အလမ်းများတဲ့အပြင်ကျူဘားကနေတောင်လက်ထွန်ဆက်တွေကိုပြန်ပြီးတော့တင်ပို့နိုင်ဖို့မျှော်လင့်နေကြပါတယ
် It's inevitable we'll make a profit
ကျွန်တော်တို့အမြတ်အစွန်းတွေရကိုရလာမှာပါမကြခင်အနာဂတ်မှာကိုကျွန်တော်တို့ရဲ့ထွန်ဆက်တွေကျူဘားမှာအများကြီးထုတ်လုပ်နိုင်မယ်လို့ကျွန်တော်အခိုင်အမာယုံကြည်တယ်ဗျ
သူတို့နှစ်ယောက်ကဖလော်ရီဒါပြည်နယ်တမ်ပန်မြို့မှာရှိတဲ့ဒီဈေးကြီးလိုမျိုးကုန်စင်လက်ကားဈေးကြီးတစ်ခုကိုလည်းကျူဘားမှာထူထောင်နိုင်ဖို့စိတ်ကူးရှိပါတယ်။စားတောက်ဆိုင်တွေလိုအပ်တဲ့အသီးအရွက်သတိဝလံတွေကိုလယ်သမားတွေကလာပြီးတော့စူဝေးရောင်းချနိုင်မယ့်နေရာမျိုးဖန်တီးနိုင်ဖို့လိုလားနေကြတာပါ။ကျူဘားမှာဒီလိုမျိုးစီးပွားရေးလုပ်ဖို့အမေရိကန်အစိုးရရဲ့ခွင့်ပြုချက်ကိုရထားပြီးဖြစ်လို့ကျူဘားအစိုးရစီကခွင့်ပြုချက်ယူဖို့ဟာဗာနာမြို့တော်ကိုသွားခဲ့သူတချို့လည်းရှိကြပါတယ်။ကျူဘားအပေါ်နှစ်ပေါင်းများစွာကြာအောင်အမေရိကန်ကချမှတ်ထားတဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုတချို့ကိုရှော့ပေါ်ပေးလိုက်တာကြောင့်အမေရိကန်ကုမ္ပဏီတော်တော်များများကကျူဘားမှာယင်းနှိမ့်ညှံ့ဖို့စဉ်းစားလာကြတယ်လို့မိုင်ယာမီတက္ကသိုလ်ကသုတေသီတယောက်ကပြောပါတယ်လျှက်စစ်မီးရရှိနိုင်မှုနဲ့တခြားအခြေခံအစားအုံပိုင်းအားနည်းချက်တွေဥပဒေပိုင်းအခက်အခဲတွေရှိနေတာကြောင့်တော်တော်များများလည်းစိတ်ပျက်ကုန်တယ်လို့ပြောပြပါတယ
် You're looking to invest in a country where the government can act capricious
စိတ်ကူးပေါက်တယ်လို့ရုတ်တရက်အတိတ်ပဲမရှိထင်ရလုံးနိုင်တဲ့အစိုးရအုပ်ချုပ်နေတဲ့နိုင်ငံမျိုးဖြစ်နေတော့ဒီချက်ကနိုင်ငံသားကလာပြီးတရားရင်းနှီးမြှုပ်နှံမဲ့သူတွေအတွက်တကယ်လာပြီးရင်းနှီးမှုတွေလုပ်ဖို့အထောက်အကူမဖြစ်နိုင်ပါဘူ
းကျူဘားနိုင်ငံအနေနဲ့အဖက်ဖက်ကလိုအပ်ချက်တွေရှိနေပြီးဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နိုင်ဖို့ခီးသွွားလုပ်ငန်းဆေးပြင်းလိမ့်နဲ့ RAM အရက်လုပ်ငန်းတွေကလွဲလို့တခြားကရနိုင်တဲ့ဝင်ငွေမရှိသလောက်ပဲလို့လည်းသူကသုံးသပ်ပါတယ်ရှင
်မဆူမြတ်မမရှင်ဒီကနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြမ်းရှိနေတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ရှင
်မြောက်ကိုရီးယားနိုင်ငံကနောက်ထပ်ပဲ့ထိန်တုံးကြီးတစ်စင်းကိုဒီကနေ့ထပ်ပြီးပြစ်လိုက်တာဟာကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်တဲ့လို့ရဖြစ်တယ်လို့ပြောပြီးတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြစ်တင်ရှုတ်ချပါတယ်။ကိုရီးယားသမ္မတနိုင်ငံရဲ့လုံခြုံရေးကိုချိန်ချောက်တဲ့မြောက်ကိုရီးယားရဲ့ဘယ်လိုရန်စမှုမျိုးကိုမဆိုကာကွယ်ဖို့တောင်ကိုရီးယားစစ်ဖက်ဟာအသင့်အနေထားအပြည့်အဝရှိနေတယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနပြောခွင့်ရမွန်ဆန်ဂျွန်းကပြောပါတယ်။မြောက်ကိုရီးယားပေါ်အမေရိကန်ပြည်ထောင်စုကနောက်ထပ်တန်ခတ်ရေးယူမှုတွေချမှတ်လိုက်ပြီးဂျပန်အတွင်းမှာပဲမြောက်ကိုရီးယားကဒီကနေ့ဒုံးကျည်ပြစ်လွတ်ဆန်သက်တာပါ။ဥရောပကိုရွှေ့ပြောင်းဝင်ရောက်နေသူတွေရေးဟာတူရကီနဲ့ဥရောပသမဂ္ဂ EU တို့အကြားအမျက်ထိုးရမယ့်ကိစ္စတခုမဟုတ်ဘဲလူသားတွေပေါ်တံပိုးထားမှုနဲ့သက်ဆိုင်တဲ့ကိစ္စဖြစ်တယ်လို့တူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကပြောပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှာရောက်နေတဲ့တိမ့်နေကြတဲ့ဒုက္ခတွေကိုတူရကီနိုင်ငံစီပြန်ပြောင်းရွှေ့ပေးဖို့သဘောတူညီချက်မူကြမ်းတရားနဲ့ပတ်သက်ပြီး EU ခေါင်းဆောင်တွေနဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တွေ့ဆုံဆွေးနွေးပွဲမတိုင်ခင်မှာဝန်ကြီးချုပ်ဒါဗူတိုဂလူကအဲ့လိုပြောတာပါ။ပါကစ္စတန်သမ္မတဟောင်းဘိုဂျိုဂျီဟောင်းပါဗက်စ်မူရှာရက်ဖ်ဟာသူ့ကိုခီးသွောလောက်ကင်ပိတ်ပင်ထားတာရုပ်သိမ်းလိုက်ပြီးတဲ့နောက်တိုင်းပြည်ကနေပြည်ပခရီးထွက်သွားပါတယ်။မစ္စတာမူရှာရက်ဖ်ဟာဒီကနေ့အစောပိုင်းမှာအာရဗ်စော်ဘွားများပြည်တော်စုဒူဘိုင်းမြို့ကိုလေယာဉ်နဲ့ထွက်ခွာသွားပြီးသူ့ဆိုအပြင်ဆယ်စုနှစ်နဲ့ကြီးမကြမ်းမမှဖြစ်နေတာကိုစေကူတော်မူခံယူဖို့အတွက်ပြည်ပကိုခီးဆက်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးသွားတာပါ။ဒီညနေအတွက်စီစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာလာဝါလီဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.965 ၊လိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလမီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လက်မှတ်ရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
်
This program has come to you from the Voice of America, Washington.